ကျန်းသားစန္ဒပြမှုတွေကိုမြန်မာနိုင်ငံရဲ့တပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းတဲ့နေရာမှာအရတားစွမ်းအားရှင်ဆိုသူတွေကိုအုံပြုနေတာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့တပ်ဖွဲ့ကိုအထူးကရုဏာနှိမ်နင်းရေးတင်ဒန်းတွေပေးနေတဲ့ EU ဥရောပသမဂ္ဂကိုကန့်ကွက်မှုတရက်ဒီဥရောပသမဂ္ဂရန်ကုန်ရုံးရှိမှာကျောင်းသားတွေစန္ဒပြမှုဒီကနေ့ဖြစ်ခဲ့ပါတယ်။ရန်ကုန်လှည်ဒန်းစင်းဒီမှာဖြစ်ခဲ့တဲ့အဲ့ဒီစန္ဒပြပွဲကိုကိုတိုင်းတွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုထက်အောင်ကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကိုတောင်ရင်အခုဒီနေ့ညနေပိုင်းမှာပဲလှည်ဒန်းဈေးနားမှာကျောင်းသားတွေကနေပြီးတော့ဒီဆန္ဒပြမှုတစ်ခုထပ်လုပ်တယ်လို့သိရပါတယ်ခင်ဗျကိုတောင်လည်းအဲ့မှာသွားပြီးတော့ကိုရိုင်းသတင်းသွားယူတယ်ဆိုတော့အဖြစ်ပြက်မြင်ကွင်းလေးဘယ်လိုရှိလဲပြောပြပါဦး
ဟုတ်ကဲ့ဗျာဒီကျောင်းသားများကျောင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကာကနေဦးဆောင်ပြီးခါကြတော့ကျောင်းသား40ကျော်50ပတ်ဝန်းကျင်လောက်မှာဒီညနေ4နာရီလောက်မှာလှည်ဒန်းဈေးရှိကနေဒီခါကြတော့သူတို့တွေက EU တမကာများဆိုင်ရာဒီအဖွဲ့ရုံးရှိတဲ့ဒီလှည်ဒန်းစင်တာကိုသွားရောက်ပြီးဆန္ဒပြခဲ့ကြတာပါEU ကနေပြီးတော့မြန်မာနိုင်ငံကရဲတပ်ဖွဲ့ကိုအကြမ်းဖက်နှိမ်နင်းတာနဲ့ပတ်သက်ပြီးတော့တင်းနှံပေးခဲ့ပြီးမယ်ပေါ့လေ။မနေ့ကလိုဖြစ်ရမျိုးရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းတာတွေနဲ့ပတ်သက်ပြီးကြတော့ဒီ EU မှာတာဝန်မကင်းဖြစ်တဲ့ဆိုပြီးသူတို့ကယူဆတဲ့အတွက်ကြောင့်လို့ EU ရုံးချစ်ကိုတွားရောက်ပြီးတော့ဆန္ဒပြတောင်းဆိုခဲ့ရလို့လည်းပြောပါရကြ။သူတို့အဓိကတောင်းဆိုတဲ့အချက်ကတော့ဒီမနေ့ကလိုမျိုးဖြစ်ရမျိုးအကြမ်းဖက်မှုကိုသူတို့အနေနဲ့လုံးဝအလိုမရှိဘူး။နောက်တစ်ခုကဒီကျောင်းသားတပိတ်အောင်ရမယ်ဆိုပြီးကြတော့သူတို့ကြွေးကြော်ဆန္ဒနေတဲ့အတူပဲသူတို့ဆန္ဒပြတောင်းဆိုခဲ့ကြတာပါ။နောက်တစ်ချက်ကသူတို့ဒီမှာပေါ့လေလော်ရော့စ်ရဲ့လက်ပတ်မျိုးနဲ့မှာသိမ့်မိနေတဲ့ပင်မတပိတ်စစ်ကြောင်းကိုဖွင့်ပေးဖို့ပေါ့လေဖွင့်ပေးရတဲ့နောက်ကျန်တဲ့တပိတ်စစ်ကြောင်းတွေကိုအကျဆက်ချုပ်ခွဲရည်မျိုးပြုတ်လောက်သွားမယ်ဆိုရင်တော့အခုလိုမျိုးရန်ကုန်မြို့မှာဆန္ဒပြတောင်းဆိုရည်ထပ်ပြီးတော့ပြုတ်လောက်သွားမယ်ဆိုပြီးကြကြလဲဒီကျောင်းသားဆန္ဒပြကျောင်းသားချက်ကောင်းဆောင်တွေကဆိုပါရဲ့ဗျ
လုံချုံကြီးအနာပိုင်းဒီဘက်ကလုံချုံကြီးယူထားတဲ့ချင်းတွေရောဘယ်လိုမြင်ရလဲခင်ဗျာ
ဟုတ်ကဲ့လုံချုံကြီးအနာပိုင်းတွေကလုံချုံကြီးယူထားတဲ့ဘိုင်းမှာတော့ဒီရဲရင်အားပေါ့လေရဲရင်အားကတော့50ကျော်လောက်ရှိပါမယ်ထူးခြားတာပြောပြရမယ်ဆိုရင်တော့ဒီရဲရင်အားတွေမှာဒီတနက်တွေပါလာမယ်ကြီးတွေပါလာမယ်ခိုင်းတွေပါလာမယ်လုံချုံကြီးအပြည့်အဝကိုယူထားတာတွေ့ရပါရဲ့ဗျာနောက်ထပ်တစ်ချက်ကပေါ့လေမင်းကဖြစ်ရလို့မျိုးပြန်ကောက်မယ်ဆိုရင်တော့ဒီတာဝန်ဒါမှမဟုတ်စီကန်းဆိုပြီးလက်ပတ်ညီတက်ထားတဲ့သူတွေကိုတော့မတွေ့ရပေမဲ့လည်းအဲ့ဒီလူမျိုးလိုချင်ရတဲ့လူတချို့ကိုလည်းကျောင်းသားတွေနဲ့ဤဆက်ရမှာတွေ့ရပါရဲ့ဗျာအဲ့ဒီလူမျိုးတွေကလုံချုံကြီးအင်အားချက်ကိုပဲများတော်များများတွေ့ရပါရဲ့ဗျာဒါပေမဲ့အကျန်းဖက်ဖြုတ်ခွဲတာမျိုးတော့ဒီနေ့ဖြစ်ရမှာမဖြစ်ခဲ့ပါဘူးခင်ဗျာ
အဲ့ဒီလူတွေနဲ့ရဲအာဏာပိုင်တွေနဲ့ဆက်ဆက်မှုရောမြင်ရလား
ဒီဖုန်းဒါမှမဟုတ်နှုတ်ဆက်အုပ်တွေနဲ့သူတို့အချင်းချင်းပေါ့လေပြောဆိုနေကြတာဒါမှမဟုတ်ကျောင်းသားကောင်းဆောင်တွေရဲ့နာမည်တွေကိုဟိုကြီးညွှန်းပြောဆိုနေကြတာကိုကျွန်တော်တို့တင်ရောက်တွေအားလုံးကြားသိခဲ့ရပါတယ်ဗျ
ဒီလုံချိုးရဲအာဏာပိုင်တွေရဲ့ချထားတဲ့ကျောင်းသားရဲ့ဆန္ဒပြတော့ထိတ်တိတ်ဖြစ်သွားတာမျိုးရောရှိသေးလား
ကျောင်းသားကျောင်းသူရဲ့ဒီစေတန်စီကနေဒီဥရောပတုံ့ပြန်များရုံးရှိကိုဓာတ်ရုပ်တဲ့အခါမှာတော့ဒီကမာရွတ်မြို့နယ်ကျေတဲ့ဖွဲ့ကရဲမှုစော်ဝင်းကလာပြီးကြားပါရယ်ဗျကျောင်းသားကျောင်းသူတွေကိုဘာလို့ဆန္ဒပြတာလဲခွင့်ပြုချက်ရလားဆိုပြီးကြကြတော့ဒီဆန္ဒပြကောင်းဆောင်အချို့ကိုဟိုမြင်းမြန်းတာပြီးရှိပါရယ်ဗျဆန္ဒပြကောင်းဆောင်အချို့ကတော့သူတို့အနေနဲ့ခွင့်ပြုချက်မယူပါဘူးသူတို့အနေနဲ့အကျန်းဖက်ဖြိုခွဲတာကိုမလိုလားတဲ့အတွက်အခုလိုမျိုးတောင်းဆိုတာပါလို့ပြောပါရယ်ဗျဆိုတော့ကျေတဲ့ဖွဲ့ကလည်းပြန်ပြောတာကတော့လုံချုံခွင့်ပြုချက်မယူဘူးဆိုရင်တော့ဒီဥပဒေအရအရေးယူမယ်ဆိုပြီးပြောတဲ့အခါမှာကျောင်းသားတွေဘက်ကလည်းလိုလိုလားလားကျွန်တော်တို့ဥပဒေလမ်းကြောင်းအရပဲအရေးယူဆောင်ရွက်မှုလက်ခံပါမယ်အကျန်းဖက်ချုပ်ခွဲရမျိုးတော့မလုပ်ပါနဲ့ဆိုပြီးတော့တောင်းရဲတဲ့ဘက်ကိုပြန်လဲတောင်းဆိုတာမျိုးတော့ကျွန်တော်တို့တွေ့မြင်ခဲ့ရပါတယ်ဗျ
ဖန်းနာစီရာတွေရောရှိပါလား
ဖန်းနာစီရာတွေကတော့လောလောဆယ်လုံးဝမရှိပါဘူးဗျကျောင်းသားတွေကဒီမိနစ်30ကျော်ကြာဆန္ဒပြတောင်းဆိုမှုတွေပြုတ်ပြီးတဲ့အချိန်မှာတော့သူတို့ကဒီငင်းငင်းကြံကြံမဲ့သူတို့လမ်းသူတို့ပြန်ပြီးတော့ထွက်ခွာသွားပါတယ်